ကဘာကြီးဟာပူပူဖြီးပူနွေးစာလိုက်တာဒီနှစ်တရာအကုန်မှာကဘာအပူချိန်ဟာချမ်းမြ90%ဒီဂရီစင်တီဂရိတ်အထိတက်လာမယ်လို့သိပ္ပံပညာရှင်တွေကတွက်ချက်ထားကြပါတယ်။ကဘာကြီးပူပူနွေးလာတာနဲ့အမျှရာသီဥတုလည်းပြောင်းနေပါတယ်။ဒီလိုရာသီဥတုပြောင်းနေမှုနဲ့လူတွေရဲ့ကျန်းမာရေးအဆက်အဆက်ရှိပုံနဲ့ပတ်သက်ပြီးလေးစားချက်အသစ်တစ်ခုကိုပူတွဲရေးသားသူအန်ထိုနီမက်မိုက်ကယ်က
We know that a lot of infectious diseases are sensitive to temperature, to humidity, to rainfall, particularly the ones that are spread by.
ကဘာတဟွမ်းမှာရှိတဲ့ရာသီဥတုကလည်းပိုးပြီးပြောင်းလဲနိုင်ွယ်ရှိတော့လူတွေဟာရာသီဥတုပိုးပြင်းထန်လာတာဒီပြင်းထန်တဲ့ရာသီဥတုတံကိုမကြခဏခံရပါလိမ့်မယ်အကျိုးဆက်ကတော့ဆိုက်ကလုန်းမုန်တိုင်းတွေမုန်တိုင်းတွေပုံမတိုက်ခတ်ရေကြီးမိုးခေါင်ကြီးရှာဖြစ်လာနိုင်တာမို့ဒါတွေအားလုံးဟာလူတွေရဲ့ကျန်းမာရေးအပေါ်အကျိုးဆက်တွေတက်ရောက်မယ်လို့မစ္စတာမက်မိုက်ကယ်ကဆိုပါတယ်
မစ္စတာမက်မိုက်ကယ်ဟာကင်မရာမျိုးမှာရှိတဲ့ဩစတြေးလျအမျိုးသားတက္ကသိုလ်ကကူးစက်ရောဂါပြန့်ပွားရေးကာကွယ်ရေးဆိုင်ရာနဲ့လူဦးရေဆိုင်ရာအမျိုးသားဌာနကိုဦးဆောင်သူပါအပူလိုင်းစက္ခါစက္ခါတိုက်ခတ်တဲ့ကြက်ကိုနေရအတော်များများမှာတွေ့မြင်နေရပြီလို့သူကထောက်ပြပါတယ်သူကအလာစကာကနေဒါနဲ့ဩစတြေးလျတို့ကိုဥပမာပေးခဲ့ပြီး2003ခုနှစ်မှာအပူလိုင်းတိုက်ခတ်လို့အနောက်ဥရောပမှာတေဆုံးသူဦးရေ
deaths during and immediately after the heat wave, a total of about
35,000.
အနောက်ဥရောပတခြားအထူးသဖြင့်ပြင်သစ်အီတလီနဲ့စပိန်တို့မှာတေဆုံးသူအများစုအပါအဝင်စုစုပေါင်း3,000ကျော်ရှိပါတယ်။တမိုင်းမှတ်တမ်းတွေအရအပူလှိုင်းတိုက်ခတ်တာဟာညလေးရာမှာတစ်ခါဖြစ်ပါတယ်။ဒါပေမဲ့အခုဆိုရင်အပူလှိုင်းဟာတက်ကြွေ2,500မတန်းခင်မှာ၄နှစ်တစ်ကြိမ်တိုက်ခတ်နိုင်ရဲ့လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားလို့ဒီလိုသာဆက်ဖြစ်နေမယ်ဆိုရင်90ရောဂါဖြစ်ပွားမှုပိုများလာမှ
tick-borne encephalitis in Sweden, patterns of cholera in Bangladesh, which come and go with changing
temperatures. Bangladesh မှာကာလဝန်ယောဂဖြစ်တာတွေပါဝင်ပြီးဒီယောဂတွေဟာကံယူတန်းရေအပူချင်းပြောင်းလဲတာနဲ့အမျှဖြစ်လာပါလိမ့်မယ်အပူချင်းပေါ်အလွန်မှီတည်နေတဲ့ကမာကောင်တွေမှာဘက်တီးရီးယားပိုးဝင်နေပြီးဒီကမာကောင်တွေစားမိလို့အလာစကာမြောက်ဖက်ကံယူတန်းမှာအစာအဆိပ်တင့်တာမကြာခဏဖြစ်ပွားပြီးဖြစ်ပွားနှုန်းပိုများလာတဲ့စိတ်ဝင်စားစရာသိတ်ကောင်းတဲ့အစီရင်ခံစားမကြသေးခင်ကပေါ်ထွက်လာပါတယ်
။ဘာသာရဲ့အမျိုးမျိုးကသိပ္ပံပညာရှင်တွေဟာပေါ်ကြီးပူလွေးလာတဲ့ကဘာကြီးကကပ်ဖြားယောဂါဖြစ်တဲ့လမ်းကြောင်းကိုကြိုတင်နှမ်းဆဖို့စပြီးပူအောင်ဆောင်ရွက်နေကြပါပြီ။ဒါတွေမကသေးပါဘူး။ကမ္ဘာလေထုရဲ့အပူချိန်ကိုမြင့်တက်စေတဲ့ကာဗွန်ဒိုင်အောက်ဆိုက်တန်းငွေထုတ်လွှတ်မှုပိုများလာတာကြောင့်ရေရှည်မှာလူတွေကြမ်းကြမ်းမာမာနဲ့ဆက်လက်နေထိုင်နိုင်မဲ့အပေါ်အနေရကျရောက်နေပါပြီလို့မစ္စတာမက်မိုက်ကယ်ကဆိုပါတယ်။ဒါဆိုရင်တော့အချိန်သိပ်မနှောင်းခင်မှာရာသီဥတုပြောင်းလဲမှုကြောင့်လူတွေရဲ့ကျန်းမာရေးအပေါ်ကြက်ရိုက်ခတ်တာညှော့နှဲရအောင်အထူးသဖြင့်စင်ရနှမ်းပါဆုံးနဲ့အကာအကွယ်မဲ့ဆုံးလူအတိုင်းဝိုင်းနေကြလူမှုပညာပေးရေးတို့ထောက်ပံ့ကူညီရေးတို့ policy တွေကိုကြိုတင်ချတာတို့စာရာတွေကိုလှုပ်ဆောင်မှုလိုအပ်လာပြီလို့အန်ထိုနီမက်မိုက်ကယ်ကယူဆတာကိုတင်ပြရင်းကျန်းမာရေးအတွက်တည်ကောင်းစရာတစ်ခုအဖြစ်တင်ဆက်လိုက်ရပါတယ်ရှင်။